ရုရှားနိုင်ငံမော်စကိုမြို့တော်ခြေဆိုင်စိုက်ဘာလူညူရေးကုမ္ပဏီကက်စပါစကီလက်ပြထုတ်ကုန်တွေနဲ့ဝန်ဆောင်မှုတွေအားလုံးကိုဖယ်ရှားပြစ်ဖို့အမေရိကန်လူညူရေးတာဝန်ရှိသူတွေကအမေရိကန်အစိုးရဌာနတွေကိုညွှန်ကြားထားပါတယ်။အမိမေလူညူရေးဌာန DHS ယာယီဝန်ကြီးအယ်လင်ဒူးကဗိုလ်ဒူးနေမှာအဲ့ဒီညွှန်ကြားချက်ကိုထုတ်ပြန်တာဖြစ်ပြီးဂျပန်60အတွင်းလိုက်နာဆောင်ရွက်ရမှာပါ။ဖက်ဒရယ်ဆိုရရဲ့သတင်းအချက်အလက်ဤပညာစနစ်ထဲမှာကက်စပါစကီထုတ်ကုန်တွေကိုအသုံးပြုတာကြောင့်သတင်းအချက်အလက်လုံခြုံရေးအန်ဒရယ်ရှိလာတဲ့ပေါ်အခြေခံပြီးအခုလိုလှုပ်ဆောင်တာလို့ DHS ထုတ်ပြန်ချက်မှာပြောထားပါတယ်။အဓိကဆိုရင်ချက်တွေကတော့ကက်စပါစကီကုမ္ပဏီတာဝန်ရှိသူတွေနဲ့ရုရှားထောက်လှမ်းရေးတွေတခြားဆိုရဌာနတွေအကြားအဆက်ဆက်ရှိနေတာပဲဖြစ်တယ်လို့ DHS ကပြောပါတယ်။တချို့လုပ်ငန်းတွေအတွက်ရုရှားကိုအကူအညီပေးရဲဆိုတာကက်စပါစကီကုမ္ပဏီကတက်ခါတလဲလဲညှင်းထားပါတယ်။